မြန်မာနိုင်ငံအရေးထိုင်းနိုင်ငံမှာအင်ရှင်ဖြစ်ကျင်းပမဲ့အင်းနီချင်းနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေရဲ့အလို့သဘောဆွေးနွေးပွဲဟာဒေတာရိတ်နိုင်ငံတွေအကြားတူညီတဲ့ချင်းကပ်မှုရှာဖို့အစပြုခြေလှမ်းဖြစ်နိုင်တယ်လို့ထိုင်းနိုင်ငံမှာအစိုးရရဲ့မူဝါဒအစိုးရနဲ့ပတ်သက်တဲ့မူဝါဒတွေအကြံပေးလိရှိတဲ့ပညာရှင်တွေနဲ့သုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့မဟာဗျူဟာမူဝါဒရေးဆွဲရေးဌာနအကြီးအကဲကသုံးသပ်ပါတယ်။ဒီချိန်ထဲမှာစစ်ကောင်စီကျင်းပမဲ့ရွက်ောက်ပွဲကိုနိုင်ငံရေးထွက်ပေါက်တစ်ခုအဖြစ်ထောက်ခံရေးလမ်းစာရှာတာမျိုးလည်းဖြစ်နိုင်တယ်လို့ရှုမြင်ပါတယ်။ဒီအကြောင်းကိုသိန်းထိုင်ဦးကဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဒီဇင်ဘာလ20ရက်နေ့ဘန်ကောက်မြို့မှာကျင်းပမဲ့မြန်မာရေးလူသဘောဆွေးနွေးပွဲကို Extended Consultation Meeting လို့ခေါ်ပြီးထိုင်းနိုင်ငံဂျာယီဝင်ကြီးကိုလည်းတက်ရောက်မှာဖြစ်သလိုမြန်မာအင်ဒီဂျင်းနိုင်ငံတွေဖြစ်တဲ့တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့လာအိုနိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်မှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံဂျာယီဝင်ကြီးဌာနကကြေညာထားပါတယ်မြန်မာစစ်ကောင်စီကတော့စစ်ကောင်စီနိုင်ငံဂျာယီဝင်ကြီးဦးတန်းဆွေနဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့ကြေညာထားပါတယ်ထိုင်းနိုင်ငံဂျာယီဝင်ကြီးဌာနကနေဆက်လုံခြုံရေးနဲ့နေဆက်ကျော်ရာဇဝတ်မှုတွေနေနေကိစ္စတွေကိုဆွေးနွေးမယ်ဆိုပြီးတော့စောစောပိုင်းကပြောဆိုထားတာပါ
On 20 December 2024In Bangkok, His Excellency Mr. Marit Sengyampong, Minister of Foreign Affairs of Thailand,
Thailand Jai Winji Marit Sengyampong sa ko dai tiao me de da twin naingan rui ga naingan jai winji de tiao me si wei phit de chang Thailand Jai Winji thana pyo kwin ya ga ex lu mu ko ya ma chin nya tha la ba Thailand ma so ya ne pat de mu wa ra ri ko chan pe le si de tu de dana phwe de khu phit de ma pyu a mu wa ra yi swa yi thana mu saung dai da မစ္စတာဘနာဂျန်ဝီရော့ဖ်ကတော့အစီအဝေးနဲ့ပတ်သက်လို့ VOE ကိုခုလိုပြောပါလေ
We all hope that we will restart something that is positive and prepare for whatever
ကိုပြန်စနိုင်ဖို့ကျွန်တော်တို့အားလုံးမျှော်လင့်ထားပါတယ်မြန်မာနိုင်ငံကအခုရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတော့ဖြစ်လာနိုင်ခြေအပေါ်မှာပြင်ဆင်ထားဖို့လည်းဖြစ်နိုင်ပါတယ်အိန္ဒိယနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကဒီရွေးကောက်ပွဲကိုဘလို့ထောက်ပံ့ပေးမလဲဆိုတာအပြေရှားနိုင်ဖို့ပထမဦးတည်ချက်ဖြစ်ပါတယ်ဒုတိယကတော့အိန္ဒိယနိုင်ငံတွေအနေနဲ့မြမအရေးကိုချင်းကပ်ရမှာအားလုံးပူးပေါင်းဆောင်ရွက်ဖို့ဘုံသဘောတူညီချက်ရှာဖို့ဖြစ်နိုင်ပါတယ်မြမအရေးမှာအိန္ဒိယကတစ်မျိုးတရုတ်ကတစ်မျိုးအာဆီယံကတစ်မျိုးချင်းကပ်ပုံတွေမတူကြတဲ့အတွက်ကွဲလွဲချက်တွေရှိနေပါတယ်ပုဂ္ဂိုလ်အရပြောရရင်တိတ်ပြီးထူးထူးခြားခြားရလက်ကောင်းတွေထွက်မယ်လို့ကျွန်တော်မမျှော်လင့်ပါဘူးဒါပေမဲ့အ ਨੇ ဆုံးရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်သဘောထားတွေအ ਨੇ ဆုံးထွက်လာနိုင်ပါတ
ယ် many of the people many of the groups will not participate or boycott
ရွေးကောက်ပွဲမှာတော်တော်များများပါဝင်မှာမဟုတ်ပါဘူးရွေးကောက်ပွဲကျင်းပတဲ့ရည်ရွယ်ချက်ကိုယ်တိုင်ကစစ်ကောင်စီရဲ့အုပ်ချုပ်မှုကိုတရားဝင်အောင်လုပ်ဖို့ဖြစ်ပါတယ်ဒီတော့ဒီရွေးကောက်ပွဲဘယ်လိုဆက်ကျင်းပမလဲဆိုတာလဲအတိအကျသိဖို့ခက်နေပါတယ်ဒါပေမဲ့ရှေ့မတိုးတာနောက်မဆုတ်တာအခြေအနေကတော့တခုခုတော့ပြောင်းလဲရမယ်စလုပ်ရမယ်ဆိုတဲ့သဘောထားကပြည်ထောင်ငံရဲ့သဘောထားဖြစ်ပါတယ်ရွေးကောက်ပွဲရလက်ကလူအများရဲ့လိုအပ်ချက်ကိုကိုစားပြုတာမပြုတာအသာထားအနေထားတစ်ခုကိုပြောင်းသွားနိုင်တယ်ဆိုတဲ့အမြင်တွေအပေါ်မှာသဘောတူကြတာတွေလည်းတွေ့နေရပါတယ
် Now whether the outcome of the election may be
ဒီဇင်ဘာလ16ရက်နေ့ကပဲထိုင်းနိုင်ငံမဟာဗျူဟာမူဝါဒရေးဆွဲရေးဌာနကထိုင်းဆိုရအနေနဲ့မြန်မာရေးတွေ့ကြွကြွချင်းကပ်တဲ့နဲ့မူဝါဒတွေနဲ့ပတ်သက်ပြီးမြန်မာ and Thailand relations at the crossroads ဆိုတဲ့စာရင်းတစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအကြံ Deputy ပခါကထိုင်းနိုင်ငံရဲ့လုံခြုံရေးကုံသွေးရေးအစအစထိခိုက်လာတဲ့အတွက်ထိုင်းဆိုရအနေနဲ့ဥဆောင်ဦးရဲ့တက်တက်ကြွကြွလှုပ်ဆောင်တင်တာတွေကိုအကြံပြုထားတာဖြစ်ပါတယ်။အခုလိုထိုင်းဆိုရကလှုပ်ဆောင်တင်တဲ့မူဝါဒနဲ့ပတ်သက်ပြီးအဆိုပြုတဲ့အထက်မှာထိုင်းနိုင်ငံကပညာရှင်တွေအရက်ဖက်အဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့အကြံပြုချက်သာဖြစ်ပြီးထိုင်းနိုင်ငံသားတွေတည်ထောင်အစိုးရကိုပေးတဲ့မူဝါဒရေးရာအကြံပြုချက်ဖြစ်တယ်လို့လဲမစ္စတာဘနာဂျန်ဝီရော့ဖ်ကပြောဆိုပါတယ်မြန်မာတိုင်းသားအဖွဲ့အစည်းတွေနဲ့တော်လှန်ရေးအဖွဲ့အစည်းတွေရဲ့သဘောထားမပါဝင်တဲ့အကြောင်းသူကပြောဆိုသွားပါတယ်ခင်ဗျာ